ကယားပြည်နယ်ဒေသအခေါ်ကရင်နီဒီမော့ဆိုမြို့နယ်အတွင်းတိုက်ပွဲတွေဒီကနေ့မှလည်းရှေ့ရနေမြောက်အဖြစ်ဆက်လက်ဖြစ်ပွားပါတယ်။လက်နက်ကြီးတန်းတွေနေစဉ်နဲ့အမျှကြားနေရတာကြောင့်ဒေသခံတွေလည်းဘေးလွတ်ရာကိုထွက်ပြေးနေကြရပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့မတ်စုမုံကပြောပြမှာပါခင်ဗျာ
။ကယားပြည်နယ်ဒေသအခေါ်ကရင်နီပြည်နယ်ဒီမော့ဆိုမြို့နယ်တခွင်မှာတော့နိုဝင်ဘာလ30ရက်နေ့ကနေစပြီးစစ်ကောင်စီတပ်တွေဘက်ကစစ်ဆင်ရေးတွေလုပ်နေရကနေရက်ဆက်ဆိုသလိုတိုက်ပွဲတွေဖြစ်ပွားနေတယ်လို့ဒီမော့ဆိုမြို့နယ်ကုန်းတာရွာစစ်ဘေးရှောင်ပြည်သူတို့ကပြောပြပါတယ်။
နေတိုင်းလိုလိုတော့တနေရမဟုတ်တနေရတော့ဖြစ်နေတယ်ကြ။ဒီနေ့ကဒီမော့ဆိုနဲ့ခက်လန်လန်သုံးမှန်ကွာလာမှတိုက်ပွဲဖြစ်တယ်ကြဟုတ်။လည်းမကြီးရတော့မစားလိုက်ရဆိုတာရှိလို့မရှိဘူးကြဟုတ်။တကယ်တကယ်တော့မစ်ဆန်တော့ဖြစ်နေတော့ပြန်တော့မစားလေ။နောက်ပါဆက်ဖိုင်မမရလည်းမျိုးပြစ်တယ်မျိုးရှိတယ်ကြဟုတ်။နေ့ပိုင်းတော့လည်းအလားတော့ဟုတ်။
ဒီမော့ဆိုမြို့နယ်ပူဖားကျေးရွာတဝိုက်မှာလည်းဒီကနေ့မနက်ပိုင်းကတိုက်ပွဲပြန်ဖြစ်တယ်လို့ဒီမော့ဆိုမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဗဟိုပြန်ကြားရေးတာဝန်ခံတဦးက VOA ကိုပြောပါတယ်။အရင်ရက်တွေကတည်းကနှစ်ဖက်တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ခဲ့တဲ့နေရာတွေဖြစ်ပါတယ်
။ဘူဖားဖြစ်လာမှာဘုံသာဖြစ်တာပြန်ဖြစ်တယ်။သတင်းကြားရတာပေါ့နော်။ဒီအသေးစိတ်တော့မသိရသေးဘူးကြာ။ပြန်ပြီးတော့ထိုးစီပြန်ဆင်တယ်လို့အဲ့လိုမျိုးတော့ကျွန်တော်ကြားရတယ်။ဟောဟုတ်ကဲ့ဆက်သွက်ကြည့်တာတော့ပြင်းနေပါတော့ပြင်းနာနေနာပြီးတော့ဒီမနေ့ညမှာတော့ပြန်ဟိုပြန်ဖြစ်တယ်ပေါ့နော်။ဒီနေ့လည်းဟောဒီပြန်ဖြစ်တာပေါ့။ဒီအပလောက်တပတ်ဝန်းကျင်တော့ရှိပေါ့နော်။
လက်တလောဒီမော့ဆိုမြို့နယ်အတွင်းကအခြေအနေတွေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူး။လက်ရှိတိုက်ပွဲဖြစ်နေတဲ့ပူဖားရွာနဲ့ပတ်ဝန်းကျင်ကျေးရွာတွေကပိတ်မိနေတဲ့ဒေသခံပြည်သူတွေကိုဘေးလွတ်ရာကိုပြောင်းရွှေ့နေတယ်လို့ဒီမော့ဆိုမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဗဟိုပြန်ကြားရေးတာဝန်ခံကပြောပါတယ်။ကရင်နီပြည်နယ်ဒီမော့ဆိုမြို့နယ်နဲ့ရှမ်းပြည်နယ်နယ်စပ်မိုးပြဲဒေသကအခုရက်ပိုင်းတိုက်ပွဲတွေကြောင့်အိုးအိမ်ဆုံးခွာပြီးထွက်ပြေးတိမ်းရှောင်နေရတဲ့စစ်ပြေးဒုက္ခသည်တွေကလည်းပိုပြီးတော့မှတိုးမြားလာနေပါတယ်ရှင်။